Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ4ရက်စနေနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင် Omicron COVID မျိုးကွဲတဲ့နဲ့ပတ်သက်လို့သေချာသိနိုင်မှုနောက်ထပ်ရပ်တန့်တပတ်အနည်းငယ်ကြာအောင်မယ်လို့သမရအင်ဗျူတော်ကပြောဆိုတဲ့သတင်းဂျာမနီမှာအခု Omicron အပါအဝင် COVID ပူးစက်မှုတွေများနေတဲ့အတွက်ကျန်းမာရေးအခြေအနေဆိုးလာနိုင်တဲ့သတင်းမြန်မာနိုင်ငံကလုံခြုံရေးအကြံဖတ်မှုတွေရတန်းအောင်လှုပ်ဆောင်ဖို့အတွက်နိုင်ငံတကာအလုံသမားအဖွဲ့ချုပ်ကြီးကတိုက်တွန်းလိုက်တဲ့သတင်းစတဲ့ကဘာနဲ့မြန်မာကသတင်းတွေကိုဒီကနေ့နားတော်တာဆင်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုသတင်းတွေကြီးညာအပြီးကိုဗစ်နဲ့အာဏာသိမ်းမှုနိုင်ငံရေးအကြက်တဲတွေကြောင့်မြန်မာနိုင်ငံတွင်ဆင်းရဲမွေးတေသူလူဦးရေပိုတိုးလာမယ့်အပေါ်ပြည်ရင်းပြည်ပကနေစိုးရိမ်မှုတွေရှိနေပါတယ
်။ပထမတစ်ချက်ကအဲ့ကိုဗစ်ကိုဗစ်ဖြစ်တဲ့အချိန်မှာလည်းအဲ့လိုမျိုးတွေဖြစ်လာပြီးတော့ဒီအာဏာလည်းသိမ်းလိုက်တော့ပိုဆိုးလာတာပေါ့အဲ့ဒီနှစ်ခုလုံးကြောင့်လည်းဒီမျိုးပြောက်ပါ
ရန်ကုန်မြို့ကန်အင်ရှင်မတူပြောကြားသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာ PDF တပ်ဖွဲ့ကိုငွေကြေးထောက်ပံ့နေဆိုပြီးဖမ်းဆီးခံရမှုတွေရှိနေပါတယ်အဲ့ဒီအချိန်မှာဒီတရုတ်နယ်စပ်မှာတော့ကျက်သွန်ဒီတင်လာတဲ့ကားရာနဲ့ချီတဲ့ကုန်တင်ကားတွေနယ်စပ်ကိုဖျက်ချော်ခွင့်မရဘဲဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုကြားရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
ကိုဗစ်မျိုးကွဲတဲ့ Omicron ကူးစက်မှုနှုန်းနဲ့ပြင်းထန်မှုအတိုင်းအတာကိုကျွမ်းကျင်ပညာရှင်တွေအပြေအဝါနားလည်သဘောပေါက်ဖို့သတင်းနှစ်ပတ်လောက်လိုအောင်မယ်လို့ American သမ္မတအင်ဂျီရောဆေးဘက်ဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကပြောဆိုပါရယ်ဒီအတော်အတွင်းမှာတော့ COVID ကာကွယ်ဆေးမထိုးရသေးတဲ့သူတွေထိုးထားကြဖို့နဲ့ထိုးပြီးသားသူတွေလည်းအားဖြည့်ထိုးဆေးထပ်ထိုးကြဖို့လိုမယ်လို့တောက်ကြတဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်အိုမီခရွန်ပိုးတဲ့နဲ့ပတ်သက်လို့တောင်အာဖရိကကသိပ္ပံပညာရှင်တွေကဥဆောင်လေ့လာနေတာမှန်ပေမဲ့ခိုင်မာတဲ့အချက်အလက်တွေရရှိဖို့နောက်ထပ်တစ်ပတ်ဒါမှမဟုတ်နှစ်ပတ်လောက်ကြာအောင်မယ်လို့လည်းပြောပါတယ်တောင်အာဖရိကမှာစတင်တွေ့ရှိအတည်ပြုခဲ့တဲ့ယောဂပိုးတဲ့ဟာစိုးရင်ရတဲ့အမျိုးအစားဖြစ်တယ်လို့ဒီသတင်းပတ်ထဲမှာသမ္မတဂျိုးဘိုက်ဒန်ပြောထားတာကိုလည်းအင်မြူရောကိုဗစ်တိုက်ဖျက်ရေးအရာရှိတွေကထပ်လောင်းပြောဆိုခဲ့ပါတယ်ကိုဗစ်ကာကွယ်ဆေးတွေဖြစ်တဲ့မော်ဒါနာနဲ့ဖိုင်ဇာကာကွယ်ဆေးနှစ်ခုစလုံးဟာယောဂပိုးကာကွယ်နိုင်ဖို့ခန္ဓာကိုယ်ရဲ့ခုခံစွမ်းအားတွေကိုတိတိတသားမြင့်နှင်ပေးနိုင်ကြောင်းအချက်လက်တွေနဲ့တကွဒေါက်တာဖောက်ချီကပြောဆိုလိုက်ပြီးကာကွယ်ဆေးထိုးထားကြဖို့လည်းတိုက်တွန်းပါတယ်။ Omicron ပိုးတဲ့အပေါ်အာရုံစိုက်နေချိန်မှာကူးစက်များ Delta မျိုးကွဲဟာ American နိုင်ငံမှာကူးစက်ပြန့်နှံ့နေပြီးကူးစက်မှုတွေအလုံးရဲ့ 99.9% ရှိနေတဲ့အကြောင်းယောဂထိန်းချုပ်ရေးဌာနဖြစ်တဲ့ CDC အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ
။ Germany နိုင်ငံမှာ Omicron COVIDကယောဂါပိုးတဲ့ကြောင့်နိုင်ငံတကာဆိုးဝါးတဲ့ကိုဗစ်စတုတ္တလိုင်းနဲ့ကြုံရနိုင်တယ်လို့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပါချိန်ချောက်လာနိုင်တယ်လို့လည်းအစိမ့်မြင့်ကျန်းမာရေးအရာရှိတွေကတောက်ကြနေကသတိပေးလိုက်ပါတယ်လက်ရှိကူးစက်မှုနှုန်းအတိုင်းဆိုရင်မကြာခင်သတင်းပတ်တွေမှာနိုင်ငံတဝန်းကအထူးကြက်မှတ်ကုသဆောင် ICU မှာရှိကြတဲ့ကိုဗစ်ကယောဂါလူနာပေါင်း 9,000 တဲ့ပိုများဖို့တေချာနေပြီးခရစ်မတ်ရာသီမှာအမြင့်ဆုံးဖြစ်လာနိုင်တယ်လို့လည်းဘာလင်မြို့ကသတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးရန်စပန်ကပြောဆိုခဲ့ပါတယ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရောင်းချတဲ့ဈေးဆိုင်တွေကလွဲလို့တာမန်ဈေးဆိုင်တွေစားတောက်ဆိုင်တွေအားကစားရုံတွေနဲ့ယဉ်ကျေးမှုဆိုင်ရာအဆောက်အုံတွေထဲကာကွယ်ဆေးထိုးမထားတဲ့သူတွေကိုဝင်ခွင့်မပေးဖို့ဗဟိုနဲ့ပြည်နယ်အာဏာပိုင်တွေကအမိန့်ထုတ်ထားလိုက်ပြီးနောက်တစ်နေ့မှာပဲကျန်းမာရေးဝန်ကြီးရော်ဘန်ကော့ရှ်ကူးစက်ယောဂါဆိုင်ရာဌာနအကြီးအကဲလော်တာဝိုင်လာတို့ကသတင်းစာရှင်းလင်းပွဲမှာသတိပေးလိုက်တာပါကာကွယ်ဆေးထိုးမထားသေးတဲ့သူတွေအတွက်ကန့်သတ်ချက်ထုတ်ပြန်လိုက်တဲ့နေ့မှာပဲအိုမီခရန်ပိုးသစ်ကူးစက်သူအတည်ပြုလူနာတွေကိုဂျာမနီနိုင်ငံမှာပထမဆုံးတွေ့ရှိခဲ့ရပါတယ်ဂျာမနီနိုင်ငံမှာအိုမီခရန်ပိုးသစ်ဟာကူးစက်မြန်ဒယ်လ်တာထက်ပိုကူးစက်ပြန့်နှံ့မှုများစွာနိုင်တာကြောင့်ပြင်ဆင်ထားဖို့လေကျန်းမာရေးဆိုင်ရာအရာရှိဝိုင်လာကသတိပေးထားပါတယ်ခင်ဗျာ
ယူကရိန်းနဲ့ဇာအနီးသတင်းပတ်နဲ့ချီပြီးတော့ဆင်အားတွေတိုးမြင့်ချထားတဲ့ရုရှားနိုင်ငံအနေနဲ့82ဖို့မလွယ်အောင်အစီအစဉ်တရရေးဆွဲနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ
် What I am doing is putting together what I believe to be
ရုရှားသမ္မတပူတင်အနေနဲ့အများကစိုးရိမ်နေတဲ့ကိစ္စမှာ82ဖို့အလွန်အလွန်ကိုခက်ခဲစေမဲ့အကောင်းဆုံးနဲ့အတိတ်ပဲရှိဆုံးလို့ကျွန်တော်ယုံကြည်ထားတဲ့အစီအစဉ်တရားကိုရေးဆွဲနေပါတယ်လို့သမ္မတဘိုင်ဒန်ကတောက်ချောင်းထဲမှာအင်ဗျူတော်မှာပြောကြားလိုက်တာဖြစ်ပါတယ်။ဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေနဲ့ရောယူကရိန်းနဲ့ပါမပြတ်ဆက်သွယ်တိုင်ပင်နေသလိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကလင်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဘန်တို့ကလည်းမပြတ်ထိတွေ့ပြောဆိုနေတယ်လို့ပြောဆိုပါတယ်။ယူကရိန်းအရှိတ်ဘက်နယ်စပ်မှာရုရှားကစစ်ရင်အားတိုးမြင့်ထားတာကြောင့်ဝင်ရောက်တိုက်ခိုက်တော့မလားဆိုပြီးတော့စိုးရိမ်မှုတွေကြီးထွားနေပါတယ်။ဒီသတင်းပါတယ်မှာကျင်းပခဲ့တဲ့နေတိုးနိုင်ငံသားရေးဝင်ကြီးအစည်းအဝေးမှာဒီကိစ္စကိုအဓိကဆွေးနွေးခဲ့ကြပါတယ်။ရုရှားအနေနဲ့ရန်လုံမှုတွေကိုဆက်ပြီးတိုးလုံနေမယ်ဆိုရင်တံပိုးကြီးကြီးပြန်လည်ပေးဆက်ရလိမ့်မယ်လို့နေတိုးမှာမိတ်အဖွဲ့ရဲ့အတွင်းရေးမှူးဂျန်စကော့တင်ဘတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရှေ့သတင်းပါတယ်အမေရိကန်အစိုးရကကမက္ခရာပြုလုပ်ပြီးနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေပါဝင်မဲ့ဒီမိုကရေစီအွန်လိုင်းညီလာခံမှာအာဏာရှင်ဝါဒအားကောင်းလာတာတွေကိုစန့်ကျင်ရမှာခိုင်မာတဲ့တန်ဓိဋ္ဌာန်နဲ့ဆောင်ရွက်ကြဖို့လူ့အခွင့်အရေးနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြပါတယ်။ဒီဇင်ဘာလ9ရက်နဲ့10ရက်နှစ်ရက်တာအွန်လိုင်းညီလာခံမှာအာဏာရှင်ဝါဒစန့်ကျင်ရေးအာဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့လူ့အခွင့်အရေးလေးစားလိုက်နာရေးအချက်3ချက်ကိုအဓိကအာရုံစုဆိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒီမိုကရေစီနိုင်ငံတွေရဲ့ဥဆောင်နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ဆင်မြင့်မှာပြန်လည်နေရာယူနိုင်ဖို့နဲ့အရင်သမ္မတဒေါ်နယ်ထရမ့်လေးနှစ်တာဝန်ယူအပြီးအမေရိကန်တကြော့ပြန်လာပြီးဆိုတဲ့သမ္မတဂျိုးဘိုင်တင်ရဲ့ရည်မှန်းချက်အောင်မြင်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ညီလာခံကျင်းပတာဖြစ်ကြောင်းလည်းပြောပါတယ် Ford Foundation ရဲ့ညွှန်ကြားရေးမှူးတစ်ဦးဖြစ်တဲ့ Helena Hot Buya ပေါ်မူလာကတော့ဒီမိုကရေစီစံတန်ဖိုးတွေအလေးထားတွေကိုကျင့်သုံးဖို့ခိုင်မာတဲ့တန်ဓိဋ္ဌန်တွေချမှတ်အကောင့်ထည့်ဖို့လိုတယ်လို့ BOA ကိုပြောပါတယ်ရွေးကောက်ပွဲမှာဒီမိုကရေစီရရှိရုံနဲ့မလုံလောက်ပဲပြဿနာတွေကိုဖြေရှင်းရမှာနိုင်ငံသားတွေကိုယ်တိုင်ပါဝင်ခွင့်ရဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလုပ်ငန်းခွင်အတွင်းအခြားဘက်ခံရမှုတွေနဲ့ချင်းချောင်းနှောက်ယှက်မှုတွေကိုလုပ်ငန်းရှင်တွေတားဆီးဟန်တာအရေးယူကြဖို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ
် Since the military takeover of the government in Myanmar in February
မြန်မာနိုင်ငံမှာ February လဆက်အနာသိမ်းပြီးနောက်ပိုင်းလုပ်ငန်းခွင်မှာအခြားဘက်ခံရမှုတွေနဲ့ချင်းချောင်းနှောက်ယှက်မှုတွေပိုများလာတဲ့သတင်းကို ILO ကလက်ခံရရှိထားပါတယ်လို့ကုလသမဂ္ဂတွေးရင်မှုချုပ်ရဲ့ပြောခွင့်အရစတီဖင်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေတော့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။လုပ်ငန်းငွေမှာအချမ်းပဲခံရမှုနဲ့ထိန်းချောင်းနှောက်ယှက်မှုတွေဟာလူခွင်ချုံမောက်မှုဖြစ်တယ်လို့ကျမ်းမာရေးလူကုန်တိတ်ခါနဲ့အလုတ်ခွင်ကလူတွေရဲ့တရားဝါပြောမှုကိုထိခိုက်စေတယ်လို့လည်းပြောဆိုပါတယ်။ဓာတုခွင်ရေးကိုလည်းထိခိုက်စေတယ်လို့လက်ခံနိုင်စရာမရှိဘဲတင့်တင့်လျောက်ပတ်တဲ့လုပ်ငန်းငွေအဖြစ်မတတ်မှတ်နိုင်တဲ့အကြောင်း ILO ရဲ့ထုတ်ပြန်ချက်ကိုကိုကပြောဆိုခဲ့ပါတယ်။လိန်ကွဲပြားမှုပေါ်အခြေခံတဲ့အချမ်းဖက်မှုကိုတိုက်ဖျက်ရေးအတွက်16ရက်ကြာလှုပ်ရှားမှုအစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီဇာပြောင်းကိုဗစ်ကရောဂါပိုးအသစ်အိုမီဂရန်ကူးစက်ပြန့်နှံ့လာမှကိုစိုးရိမ်နေရတဲ့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေအတွက်အထောက်အထားလက်မှတ်လုပ်ပေးမဲ့စင်တာတွေကိုဒီဇင်ဘာလ1ရက်နေ့ကစပြီးဘန်ကောက်အပါအဝင်နယ်မြို့တွေကနေရာ90လောက်မှာဖွင့်လှစ်ပေးပြီးလူအကန့်အသတ်နဲ့လက်ခံပေးခဲ့ပါတယ်ကိုဗစ်ဒုတိယလိုင်းနဲ့တတိယလိုင်းတွေမှာရွှေပြောင်းအလို့သမားတွေအကြားအစုလိုက်အပြုံလိုက်ကိုဗစ်ကာယောဂါကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တစ်ခါကူးစက်မှုတွေကာကွယ်နိုင်ဖို့နဲ့လူကုန်ကူးမှုတွေမဖြစ်အောင်ထိုင်းအစိုးရကနိုင်ငံသားရွှေပြောင်းအလို့သမားတွေကိုတရားဝင်အထောက်အထားလက်မှတ်လုပ်ဖို့စီရင်သွင်းခိုင်းခဲ့ပါတယ်။ဒုတိယအကြိမ်အထောက်အထားလက်မှတ်လုပ်ခွင့်ပြုဖို့စီရင်တင်ခဲ့ရတဲ့နောက်ဆုံးရက်ကတော့ပြီးခဲ့တဲ့နိုဝင်ဘာလကုန်30ရက်နေ့ဖြစ်ပါတယ်။ဒီဇင်ဘာ1ရက်နေ့ကစပြီးအထောက်အထားလက်မှတ်တွေစတင်ထုတ်ပေးနိုင်ဖို့လုပ်ငန်းအစီအစဉ်တွေကိုဘန်ကောက်အပါအဝင်မြို့နယ်တွေကစင်တာ5ခုလောက်မှစတင်ခဲ့တာပါခင်ဗျာ
ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ထဲမှာဒေါသတွင်နေတဲ့မွတ်စလင်လူအုပ်ကြီးဟာသီရီလီငါနိုင်ငံသားဆက်ယုံမန်နေဂျာတဦးကိုတမန်တော်မူဟာမက်ကိုစော်ကားပြောဆိုတဲ့ဆိုကတောက်ကြနေတုန်းကဝိုင်းဝန်းရိုက်နဲ့တတ်ဖြတ်ခဲ့ပြီးအလောင်းကိုမိရှုခဲ့ကြပါတယ်။အသက်ခံရသူဟာပန်ဂျပ်ပြည်နယ်တက CL ကုတ်မြို့ကအားကစားပစ္စည်းဆက်ယုံတရုံမှာပို့ကုန်ဌာနမန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့သီရီလီငါနိုင်ငံသားဘရိုင်ယန်သာကူမာရာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါရတယ်။သူနဲ့အတူတွဲဖက်အလုပ်လုပ်ကင်တဲ့အခြားအလုပ်သမားတူကသူဟာတမန်တော်မိုဟာမက်ကိုစော်ကားပြောဆိုပြီးနိုင်ငံပေါ်မှာချိန်ဆထားတဲ့ပိုစတာတစ်ခုကိုဖယ်ရှားပစ်ခဲ့တယ်လို့စွပ်စွဲပြောဆိုခဲ့ပါရတယ်။အဲဒီနောက်အစ္စလမ်ဘာသာကိုစော်ကားပြောဆိုတယ်ဆိုပြီးအခြားအလုပ်သမားတွေကိုပြောဆိုခဲ့ပါရတယ်။မကြာမီပဲလူအုပ်ကြီးဆူယုံလာပြီးသီရီလင်္ကာနိုင်ငံသားကူမာရာကိုဆဲအောင်တဲမှာပဲဝိုင်းဝန်းရိုက်နဲ့တတ်ဖြတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့ဒေသခံရဲအရာရှိကပြောဆိုပါရတယ်။ရတဘွဲ့တာဝန်ရှိသူကတော့ကုမာရရဲ့ရုပ်လောင်းကိုစစ်ဆေးဖို့စီရင်ကိုပို့ထားပြီးဒီကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းမှုတွေပြုလုပ်နေတယ်လို့ပြောဆိုပါရယ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကတော့အလွန်ဆိုးဝါးတဲ့တိုက်ခိုက်မှုဖြစ်ပြီးပါကစ္စတန်အတွက်အရှက်ရစေတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုခဲ့ပါရယ
်အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ကအမျိုးသမီးတွေကိုသူတို့ရဲ့စန္ဒမပါပဲလက်ထပ်ထိမ်းမြခြင်းမပြုရဆိုတဲ့အမိန့်ပြဋ္ဌာန်းချက်တရက်ကိုတောက်ကြနေကထုတ်ပြန်လိုက်ပါရယ်ဒါအပြင်ရန်ညိုးရန်စတွေဖြေလျှော့စေဖို့နဲ့ငိမ့်ချမ်းရေးအတွက်ဆိုပြီးအလဲအလဲလုပ်တဲ့အနေနဲ့အမျိုးသမီးတွေကိုလက်ဆက်ထိမ်းရှားပေးတာတွေကိုမပြုတ်လို့ရဘူးလို့လည်းအဲ့ဒီအမိန့်ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါနဲ့ပတ်သက်လို့တာလီဘန်ပြောခွင့်ရဇဘင်ဘူလာမူဂျာဟစ်ကအမျိုးသမီးတွေဟာကုန်ပစ္စည်းတွေမဟုတ်ပါဘူး။သူတို့ဟာမြင့်မြတ်သူတွေဖြစ်တယ်လို့လွတ်လပ်တဲ့လူသားတွေလည်းဖြစ်ကြပါတယ်ပရိပကာတွေအဆုံးသတ်ဖို့ငိမ့်ချမ်းရေးဂတိကဝတ်တွေအတွက်အပြန်အလှန်အနေနဲ့အမျိုးသမီးတွေကိုလက်ဆက်ထိမ်းမရပေးတာမျိုးဘယ်သူမှလုံးပိုင်ခွင့်မရှိပါဘူးလို့သူကပြောပါတယ်။ခင်ပွန်းတဲ့ဆုံးပါသွားတဲ့အမျိုးသမီးတွေအနေနဲ့လည်းခင်ပွန်းရဲ့ပိုင်ဆိုင်မှုတွေကိုခွဲဝေခံစားခွင့်ရှိမှာဖြစ်ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမထုံ့နှံ့ခင်မှာအခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့ဒီနိုင်ငံရေးအကျပ်တဲတွေကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာမယ့်အန္တရာယ်အတွက်ပြည်တွင်းပြည်ပစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ကာယရောဂါအပြင်ဆီယာနာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံလူဦးရေထက်ဝက်နေပါစင်ရင်မှုနဲ့ကြုံရနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကအစ်စတန်းကောက်ယူသတိပေးလိုက်သလိုမြန်မာနိုင်ငံသားတွေနဲ့စီးပွားရေးပညာရှင်တွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါဒီအကြောင်းကိုဆက်ပြီးနားဆင်ရမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတနည်းကြော်ကြာကိုဗစ်ကံရောဂါဒဏ်ကနေစီးပွားရေးလုပ်ငန်းတွေပြန်လည်နလန်ထူဖို့ကြိုးစားနေချိန်မှာပဲဒီနှစ်စန်းပိုင်းမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အခြေအနေတွေပိုဆိုးလာတာပါစီဝိုင်းမျိုးပြဖြစ်တဲ့မန္တလေးမှာအာနာသိမ့်ပြီးနောက်ပိုင်းလူတွေအလုတ်ကင်ရှားပါလာတာစီဝိုင်းကြာစင်းတာတွေကြုံနေရတယ်လို့မန္တလေးမျိုးကအငင်းစားကြောင်းเสียဦးငိမ့်မောင်ကပြောပါတယ
်အခုမန္တလေးမျိုးပေါ်မှာဆိုရင်သမင်းအဝါက900ပဲရောင်းနေတယ်မှာဒါပဲလူတွေတိုးနေကြတာလေအဲ့ဒီဟာလေးကိုကြည့်မယ်ဆိုရင်ကိုလူရဘလောက်ထိကျက်တဲ့ဆိုသိကြတယ်လေအဲနောက်တစ်ချက်ကလုတ်ကင်ကလည်းရှားလာတယ်ပေါ့နော်ဒီကြီးရရတော့ကြောတိကျပါတရားလာမူလေအဲ့ဒီဖြစ်သက်ခါကျတော့စီးပွားရေးကြက်တဲ့လူပဲဆိုရမှာပေါ့ရနော်စီးပွားရေးဆိုနိုင်ငံကြီးနဲ့တော့ဆိုင်နေပတ်တမ်းမှမပါလို့နော်အဲကျွန်တော်တို့မြင်တော့နိုင်ငံကြီးကောင်းမှစီးပွားရေးကောင်းမှလို့မြင်ထားတာတော့
ရန်ကုန်လိုမျိုးကြီးမှာတော့လူအတော်များများရဲ့နေစဉ်ဘဝဟာအကြက်တဲတွေနဲ့ရင်ဆိုင်ပြတ်တန်းနေရတာသိတာလာတယ်လို့တံမွေမျိုးကအင်ရှင်မဒေါ်တင်းသူစာကပြောပါတယ်
ရှာဖွေဆက်တော့ရတာတော်တော်ခက်ခဲနေပြီအခုကအလုတ်ကင်ရှားပါလာပြီဟိုအရင်တည်းပို့ပြီးတော့စားဝတ်နေကြီးကအစာပိုဆိုးလာပြီပေါ့ပထမတစ်ချက်ကအဲ့ကိုဗစ်ကိုဗစ်ဖြစ်တဲ့အချိန်မှာလည်းအဲ့လိုမျိုးတွေဖြစ်လာပြီးတော့ဒီအာဏာလည်းသိမ်းလိုက်တော့ပိုဆိုးလာတာပေါ့အဲ့နှစ်ခုလုံးကြောင့်လည်းဒီမျိုးပြပေါ်မှာရှိနေတဲ့လုတ်ကင်ဆက်တော့နေရတဲ့စားဝတ်နေကြီးတွေကအကုန်လုံးကခက်ခဲလာပြီပေါ့နော်ပြောင်းလဲသွားရင်တော့တမျိုးပဲမပြောင်းလဲဆိုဒီတိုင်းပဲဆက်ပြီးတော့ဒီလိုပဲသွားနေမယ်ဆိုရင်တော့တမင်းတောက်ရမယ်ဟိုအဆင့်မျိုးကိုတချို့ဆိုရောက်သွားနိုင်တဲ့အနေအထားရှိတယ်ပေါ့
UNDP ရဲ့စစ်တမ်းတွေအရကိုဗစ်ကြောင့်ရောနိုင်ငံရေးမတည်ငြိမ်မှုကြောင့်ပါလာမယ့်နှစ်ထဲမျိုးပြလူဦးရေရဲ့စည်ရင်းမွေးတည်မှုက လူဦးရေ3000လောက်တိုးလာမယ်လို့ဖော်ပြထားသလိုလူဦးရေထွက်ဝဲလောက်ဟာစည်ရင်မွေးတင်မှုတတ်မှတ်ချက်အဆင့်ထက်နေကြနိုင်တယ်လို့သတိပေးထားပါတယ်ပြီးကြတဲ့နှစ်ကဆလို့ကာယောဂါဒံခံရကြမှာပဲဒီနှစ်ဖေဖော်ဝါရီ1ရက်နေ့မှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်အောင်ကြွားမှုတွေကြောင့်မတိမငြိမ်အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုအခြေအနေကိုပြောင်းလဲအောင်မလုပ်နိုင်ရင်ကုလသမဂ္ဂကခံမှန်းထားသလိုစည်ရင်မွေးတင်မှုတွေကြုံရလိမ့်မယ်လို့ရန်ကုန်မြို့ကစီးပွားရေးလေလာသုံးသပ်သူတူက VOA ကိုပြောပါတယ
်ဒီလိုရဲ့စည်ရင်မွေးတင်မှုကကုလစစ်တပ်အာဏာသိမ်းလိုက်တဲ့အခါတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမျိုးအများကြီးထိခဲ့ကြတဲ့အချိန်မှာမြို့ပြလူဆင်းရဲတာချမ်းသာတာရန်ကွာဟာလည်းနေရာတွေမှာဟိုတုံးစားတူလာမယ်တိုင်းနိုင်ငံအချိန်ကြီးနဲ့ထက်ဝက်လောက်ရှိမယ်ဆိုတာကဟိုအများကြီးဖြစ်နိုင်ပါတယ်လက်တွေ့မှာဘယ်လိုဖြစ်မလဲဆိုရင်ကျွန်တော်တို့လူပြည်ရဲ့တုံးဆွဲနိုင်စွာကအများကြီးကျော့သွားတယ်ငွေငွေလျော့သွားတယ်တုံးဆွဲနိုင်စွာလျော့သွားတယ်ကျော့သွားတဲ့အတွက်အားကပြောင်းစားနိုင်မှုလေကျော့သွားတယ်တခြားဒီလူမှုဒုက္ခလေးသက်တာကိုနီးလန်းစားနိုင်တဲ့အခြေအနေလေအများကြီးကျော့သွားတယ်ပြီးပြီးသလားကျဆင်းနေဆိုတာကတော့ဆက်လို့ရလို့အထည်ချုပ်တူလူအများနော်လောက်ကလာတာရနိုင်နေဒီလုပ်ငန်းလေးကအကုန်လုံးရပ်သွားတယ်မျိုးထဲမှာလန်ဒလန်ကိုကြည့်လိုက်လို့ရှိရင်စီးပွားရေးလုပ်ငန်းလေးတွေဆိုင်နေတော့လောက်ပဲဖွင့်နိုင်တာက
ဒီလိုစည်ရင်မွေးတည်တဲ့လူဦးရေတိုးပွားလာမဲ့အကြက်တဲကိုရှောင်ရှားဖို့ဆိုရင်နိုင်ငံရေးအရလုံလောက်တဲ့အပြောင်းလဲတွေလုပ်ဖို့လိုတယ်လို့စီးပွားရေးသုံးသပ်သူရန်ကုန်မြို့ကန်ကပြောပါတယ
်နိုင်ငံရေးရပြည်နာမှုကြောင့်နောက်တစ်ခါဒီယောဂပီးကြောင့်ဖြစ်တော့ကဒါနောက်ပြန်ပြန်သွားအောင်ပါပဲနော်ယောဂပီးကိုပဲလို့အချိန်လေးနဲ့ရင်ဆိုင်မဲ့နိုင်ငံရေးအရလုံလောက်တဲ့အပြောင်းလဲပြန်လုပ်ပြီးတော့ဖြည့်ရှင်းပါပဲရမယ်လို့ကျွန်တော်ထင်တယ်အဲ့လိုမဟုတ်ဘဲနဲ့ဒီစိတ်ဒီပိုင်းဆိုတော့ဖြည့်ရှင်းမှုကတော့ဟိုမလွယ်ဘူးဒါကအထူးကြီးအကြက်တဲမျိုးဟိုတွားနေတာဟုတ်ပြီးတော့အဆဆုံးမယ်အဆအပြန်ကြည့်ရမှာပဲအင်းလည်းသူညာကောင်းတဲ့အမြင်မျိုးကဘယ်လိုရှောင်နေမယ်လို့ထင်ပါတ
ယ် UNDP ရဲ့စစ်တမ်းမှာတော့မြန်မာနိုင်ငံမြို့ပြအိမ်အောင်စုရဲ့၃ပုံ၃ပုံခန့်ဟာစူးစောင်းငွေမရှိကြတော့သလိုမြို့ပြအိမ်အောင်စုရဲ့28ရာခိုင်နှုန်းလောက်ကလည်းတော်လာရေးအတွက်သုံးနေရတဲ့ကိုယ်ပိုင်မော်တော်ဆိုင်ကယ်တွေကိုပါရောင်းစားနေရပြီလို့ဖော်ပြထားပါတယ်။ဝဝလင်လင်မစားရတာအဟာရချို့တဲ့တာစင်းရဲလွန်းနာတွေကနေဖြစ်လာမဲ့ကိုယ်ခန္ဓာချို့ရင်းမှုနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးဆုံးရှုံးရလိမ့်မယ်လို့လဲ UNDP စစ်တမ်းကတတိပေးထားပါတယ်ခင်ဗျာ
။ VO ရဲ့စနေနေ့မနက်ခင်းရေဒီယိုရုပ်သံအစီအစဉ်တွေကိုသောရရှင်တွေရှူစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ကြောက်ဖြူမျိုးကအဖမ်းစီးသတင်းတပုတ်ကိုလည်းတင်ပြကြပါတယ်။ရခိုင်ပြည်နယ်မြို့နယ်တချို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုငွေကြေးထောက်ပံ့နေဆိုပြီးဖမ်းဆီးခံရသူတွေတိုးလာနေပါတယ်။မနေ့ကလည်းကြောက်ဖြူမျိုးပေါ်ကအသက်21နှစ်အရွယ်အမျိုးသမီးတဦးကို PDF ကိုငွေထောက်ပံ့နေဆိုပြီးအာဏာပိုင်တွေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူအတော်တဦးကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဥက္ကမောင်စုံမင်းပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့အစိုးရရက်ကွက်ကအသက်21နှစ်အရွယ်အမျိုးသမီးတဦးကိုမနေ့ည12နာရီလောက်က PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုငွေထောက်ပံ့တယ်ဆိုပြီးတော့အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူအမျိုးသမီးရဲ့အတော်ဖြစ်သူကပြောပါတယ်။
ရက်ခဲ7နာရီလောက်ကိုဟိုအင်တဂရောလာခောက်ပြီးတော့ AC စစ်တေပုံစံနည်းနဲ့လေသူကစစ်တပ်တွေပါတယ်ထောက်တဲ့စစ်တွေလည်းပါတယ်လို့ပြောတယ်အတူအမဲကတော့နောင်ရက်ခွဲဟာလူကြီးတွေလည်းပါတယ်ရင်းမိတွေလည်းပါတယ်တဲ့ရေးဆွမ်းလည်းပါတယ်တဲ့ဒီနာမည်နဲ့ပေါ့ PDF ဟိုဝေထောက်ပံ့တယ်လို့ပြောလို့တဲ့သူတို့တွေလာခရရှိစစ်တေလို့အဲ့လိုပြောတယ်ဒါသူစရာဟုတ်လို့ပါတယ်တော့အကုန်လုံးပုံတယ
်ဖန်စီခံရသူဟာအသက်21နှစ်အရွယ်တက္ကသိုလ်ကျောင်းသူမတ်အေးမြင့်မြတ်အောင်ဖြစ်ပြီးလက်ရှိမှာကျောင်းတွေမဖွင့်သေးတာကြောင့်ဆက်ချုပ်တင်နေတဲ့သူတဦးဖြစ်တယ်လို့လည်းသူ့အတော်ကပြောပါတယ်လက်ရှိမှာတော့သူ့ကိုကြောက်ဖြူမျိုးမရဲစခန်းမှာထားပြီးချုပ်ရဲ့ရမန်နှစ်ပတ်ယူထားတယ်လို့လည်းဖန်စီခံရသူရဲ့အတော်ဖြစ်သူကပြောပါတယ်
ဒီနေ့ဒီနေ့မနေ့ဆိုတော့ရေးခံတော့ပြီးတော့ကြည့်ရပါတော့။သမီးတွေတော့တွေ့ခင်ရခဲ့ပါတယ်။အဲနဲ့သူတို့ကစိတ်မစရာရှိတော့အဲမျိုးဟိုရမယူမယ်ပေါ့။ရမနှစ်ပတ်ယူမယ်တဲ့အဲ့လိုပြောတယ်။သူကတော့ရေးစမှာပဲထားပါတယ်
။မအေးမြင့်မြတ်ကျော်ဖန်းစည်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ကြောက်ဖြူမျိုးမရဲစခန်းကိုဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံပြောဆိုခဲ့သူမရှိပါဘူး။ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရခိုင်ပြည်နယ်တန်တွဲတောင်ကုန်းနဲ့ကြောက်ဖြူမြို့နယ်တွေမှာ PDF တွေကိုငွေထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒေသခံတွေကိုမကြာခဏဆိုသလိုအာဏာပိုင်တွေဘက်ကဖန်ဆီးစစ်ဆေးတာတွေရှိပါတယ်။လက်ရှိအချိန်အထိ PDF တွေကိုငွေထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးခံထားတရားစွဲခံထားရသူ၈ဦးထက်မနည်းရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပапိုးတိုင်းကတော့တစ်ခုမှုတစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။မြန်မာပြည်သူပြည်သားတွေလည်းဒီ COVID ပိုးသစ်အန္တရာယ်ကနေကင်းဝေးကြပါစေကြောင်း VOA ဝိုင်းတော်သားတွေကနေမြတ်တာဆူတောင်းပို့သအပ်ပါရခင်ဗျာကျက်သွန်ညီကုံတွေတွေဘာတွေရင်ဆိုင်နေရတယ်လဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံအတွက်ကျက်သွန်ညီတွေတင်ဆောင်လာတဲ့ကုံကားတထောင်ကျော်ဟာတရုတ်နယ်စပ်မှာဝင်ခွင့်မရဘဲလာနေချီစောင့်ဆိုင်းခဲ့ရတာကြောင့်ပျက်စီးဆုံးရှုံးနေတာမျိုးတွေကြုံနေရတယ်လို့ကုံတွေတွေကပြောပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးထွက်ကုန်အဓိကတင်ပို့နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးတရုတ်နိုင်ငံနယ်စပ်မှာကာယောဂထိန်းချုပ်မှုအတွက်ကန့်သတ်မှုတွေကြောင့်အခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံကိုတင်ပို့ဖို့မူဆယ်နယ်စပ်ကဂိုဒေါင်တွေထဲမှာလောင်သားတဲ့ပြည်တွင်းကျပ်တွန်တွေဟာအချိန်ကြာလာတာနဲ့အမျှပျက်စီးမှုတွေရှိပြီးဆုံးရှုံးမှုများခဲ့ကြောင်းကုန်တွေကပြောပါတယ်။တရုတ်ကကာယောဂအကြောင်းပြပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိုလာနေချီပိတ်ထားခဲ့တာပါ။အခုကြံစင်ကြော့ဂိတ်ကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးတယ်ဆိုပေမဲ့လည်းအပင်ပေါက်နေတဲ့ကျပ်တွန်တွေကိုတရုတ်ဘက်ကဝယ်ဖို့မဖြစ်နိုင်ပါဘူ
း။ကုန်ကျုံကဘယ်တော့မှမနေရဘူး။အဲ့မှာ6,400လောက်ရောက်တာအကုန်လုံးရှုံးနေ။ပုံမှန်ထားတဲ့လူလည်းကုန်တာပဲဒီမှာတည်တဲ့လူလည်းကုန်တာပဲ။ဘယ်မှမနေရဘူး
။မြန်မာနိုင်ငံစားဖို့ကြောင့်တင်းနဲ့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းရဲ့ဥက္ကဋ္ဌဦးခင်ဟန်ပြောသွားတာပါ။စီရမယ့်အချိန်ကိုစောင့်ရင်ပြည်ရင်းကလက်ကျန်ကျက်သွန်တွေလည်းအပင်တွေပေါက်ပြီးအများအပြားပျက်စီးနေပါဗါ။အစ်စ်တွေကလည်းပခုတ်ကူတမျိုးထဲမှာတည်းပိတ်တချိန်တောင်းနဲ့ချီပြီးပုံနေလို့ဈေးလဲတောက်လျှောက်ကျနေတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကျက်သွန်တွေစိုက်ပျိုးသူတွေကုန်တွေတွေပို့ကုန်သမားတွေရဲ့အခုနှစ်ဆုံးရှုံးမှုပမာဏကတော့ကျက်ငွေ3,000တောင်းနဲ့ချီနိုင်တယ်လို့လည်းသူကဆက်ပြီးပြောပါဗါ။အများကြ
ီးတော့ဆုံးရှုံးသွားမှာ။3,000ချီပြီးတော့သွားမှာ။အလုံးပေါင်းပေါ့။ပြောက်ကဲမဟုတ်ဘူးပေါ့ပလူ100ကျော်လူ200ကျော်ပလူ1000ကျော်လူ900ကျော်နဲ့အလားပင်းတောင်းချီပါမှာအကုန်လုံးဖြစ်နေတော့ဆိုတော့လူကပဲတောင်းနေရတာပစ္စည်းကမတောင်းတော့ဘူးဘုံလုံးတော့ပြအစ်စ်ပါကွန်လာတော့အဟောင်းပူဆိုးတာပေါ့အပင်မပေါက်တဲ့အုံတလုံးမှာပါရန်ကုန်မှာအပင်တွေပေါက်ကျောင်းလို့ရန်ခက်ပါကျုပ်ကြီးသွားလို့လည်းမလျော်တော့ဘူးရအောင်လည်းစောက်ပြန်ပါ
တရုတ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုစက်တွန်ပုံမှန်တင်ပို့နေတဲ့ကုမ္ပဏီတွေကလည်းအခုနှစ်ထဲမှာတောင်းသူတွေစီကိုမဆက်သွယ်ကြပါဘူးအခုတော့ဈေးရအချိန်ကိုမျှော်ရင်းလက်ထဲမှာပျက်စီးလာတဲ့စက်တွန်ကိုရတဲ့ဈေးနဲ့ရောင်းဖို့ပဲတောင်းသူတွေကဆုံးဖြတ်ထားကြအောင်သခိုင်းတိုင်းရွှေဘုံမြို့ကတောင်းသူတို့က VOA ကိုပြောပါတယ
်ခါတိုင်းတည်းကစက်တွန်ဈေးရမရှိဘူးပေါ့နော်တောင်းသူတွေလောက်တဲ့ဟိုသူတို့လောက်တဲ့လောက်သေးရိုက်ထဲအခုစက်တွန်ဟာဟိုအရှုံးပတ်မှာရောက်နေရဲ့လေသူတို့အဲ့ကြတော့သူတို့ရတာနဲ့ပြမကားပြီးတော့စက်ရောင်းမနဲ့ထားတယ်ကိုတကယ်တမ်းဝယ်လက်ကလည်းမရှိဘူးအဲ့လိုမျိုးဖြစ်နေခင်ဗျာဒီနောက်ဆက်ချက်တော့ယာလီရထပ်ပြီးရောက်လာပြီပေါ့နော်အခုဆိုရင်သူတို့လက်ထဲမှာပဲချက်တော့ညာကိုဆော့ရှော့မှုရဖြစ်တဲ့ခါတိုင်းနေ့တွေဆိုရင်ပုံမှန်ပဲသူတို့ပေါက်ရပေါက်စီးသူတို့ရောင်းမှာဖြစ်တယ်ပေါ့နော
်ပြည်ရင်းကချက်တွန်တွေကိုအင်းကြီးချင်းတရုတ်နိုင်ငံကိုအများဆုံးတင်ပို့တာဖြစ်ပြီးထိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကိုလည်းတင်ပို့ပါတယ်ကိုဗစ်ကရောဂါကြောင့်နယ်စပ်ဂိတ်တွေကန့်သက်တဲ့အတွက်အခုနှစ်ထဲမှာကျက်သွန်နီပြည်ပတင်ပို့တာညွန်နေသွားတယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ဒီတရုတ်နယ်စပ်ကနေမလေးရှားနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ မလေးရှားနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါပိုးတဲ့အိုမီခရွန်ကူးစက်ခံရသူတဦးကိုဒီဇင်ဘာလ2ရက်နေ့မှာစတင်တွေ့ရှိခဲ့ကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အဲဒီနောက်မှာအရင်လိုပဲကိုဗစ်ကာယရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီကန့်သတ်ပိတ်ပင်တာတွေလှုပ်လာနိုင်ပွဲရှိတယ်လို့မလေးရှားရောက်မြန်မာတွေကပြောပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ။
တောင်အာဖရိကနိုင်ငံကလာတဲ့မလေးရှားနိုင်ငံသားမဟုတ်တဲ့ခရီးသွားတဦးထံကနေဗီဇပြောင်းကိုဗစ်ရောဂါပိုးအသက် Omicron ကူးစက်သူတဦးကိုဒီဇင်ဘာလ2ရက်နေ့မှာစတင်တွေ့ရှိခဲ့တယ်ဆိုပြီးမလေးရှားကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့တာပါမလေးရှားနိုင်ငံရဲ့သတင်းတွေမှာတော့အသက်19နှစ်အရွယ်ကျောင်းသူအမျိုးသမီးတဦးဟာနိုဝင်ဘာလ19ရက်နေ့မှာတောင်အာဖရိကနိုင်ငံကနေစင်ကာပူနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်စင်ကာပူကနေတဆင့်မလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာကိုဗစ်စစ်ဆေးမှုခံယူခဲ့ရမှာဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်ကိုတွေ့ရှိခဲ့ရတယ်ဆိုပြီးဖော်ပြခဲ့ပါတယ်မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြင်ဆင်ချက်တွေထုတ်သွားမှာဖြစ်တယ်လို့ဆိုထားပါတယ်နေ့စဉ်လူဦးရေ 9,000 ထက်မနည်းကူးစက်မှုရှိနေတဲ့မလေးရှားနိုင်ငံဟာဗီဇပြောင်းအိုမီခရွန်နဲ့ပတ်သက်လို့မကြာခင်မှာပိတ်ဆို့ကန့်သတ်မှုတွေလုပ်နိုင်ပွဲရှိတယ်လို့ဆိုပါတယ်အာဖရိကရှစ်နိုင်ငံကိုတော့ဒီဇင်ဘာလ10ရက်နေ့ကစလို့ပြည်ဝင်ခွင့်မပေးတော့ဘဲကန့်သတ်ထားကြောင်းမလေးရှားထိန်းသိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့အလုသမားရေးလှုပ်ရှားသူဦးတီရမောင်မောင်ကအခုလိုပြောပြပါဗျ
။သူတို့အနည်းနဲ့မြန်တော့ကြီးညာဖို့တော့ရှိပါလေခင်ဗျ။တော့လူတော့ပြကာကွယ်တာကတော့အဝင်ဝဲပိတ်ထားကြည့်ပေါ့။သူတို့ဖြေလျှော့ပေးတာကပြီးခဲ့တဲ့10လပိုင်းလောက်ကနေစပြီးတော့ဖြေလျှော့ပေးလိုက်တာခင်ဗျ။ဆိုတော့အဲဒီအချိန်မှာသူတို့လော်ဒေါင်းတွေကိုလည်းပြန်ဖြေပြီးတော့ပုံမှန်သွားလာနေတဲ့အနေသားပေါ့နော်။တော့ဒီမှာဟိုသွားလာတယ်ဆိုပြီးတော့ကတော့ကန်တိုက်ချက်ဒီအတိုင်းပေါ့နော်ကျွန်တော်တို့ဒီဟိုသွားတဲ့နေရာမှာမတ်စက်ကမယ်ဥမာတစ်ခုပေါ့စူပါမားကတ်ဝင်လဲကျွန်တော်တို့ကအင်းတစ်ကြိမ်ထိုးထားပြီးတဲ့သူဖြစ်ရမယ်အဲနောက်ပြီးတော့ဒီအခုချိန်တိုင်းရမယ်စသဖြင့်တို့စီကန်းချက်ဒီအတိုင်းတော့သွားနေတာပေါ့နော်ဟိုယောဂကုန်းဆက်တဲ့ဟာကတော့9,000ကျော် 6,000 ကမရော့ပြီမဲ့တို့ပုံမှန်သွားလာနေတဲ့ခါကျတော့အဲဒီလိုမျိုးဆက်ရှိနေမယ်ဆိုလို့ချင်းဒီယောဂကလည်းအခုသတွေ့ပြီးတော့ကူးစက်တာမြန်သွားကလေးပြီးလို့ရှိရင်ငဘလိုပဲလော်တောင်းသဘောမျိုးပြန်ချဖို့အစီအစဉ်ရှိနိုင်မယ်နဲ့တူတယ်။ဒါတော့မှအခုတို့တွေ့တာက case တစ်ခုအနေနဲ့ပဲတွေ့နေတာလေ။ဆိုတော့နေရာဘောင်းဆောင်မှာတွေ့ရင်တော့မပြောတတ်ဘူးပေါ့နော်။အခုက law ကျ case ခုထဲမှာတွေ့တဲ့ခါကျတော့ဟိုတို့ဘလို့နိုင်အောင်တာကွယ်မလဲဆိုတာပဲကျွန်တော်တို့တစ်ချက်ဆောင်ကြည့်ရမှာပေါ့
။မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသည့် Omicron နဲ့ပတ်သက်လို့ဒေတာရင်းကူးစက်မှုတွေဘလောက်ထိအရေးအတွက်ရှိမလဲဆိုတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးမှုအခြေအနေတွေကိုသုံးသပ်သွားမယ်လို့ဆိုပါတယ်။ Omicron နဲ့ပတ်သက်လို့မြန်မာတွေကြားမှာတော့စိုးရိမ်စိတ်တွေရှိနေပြီး Sinovac ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးထားသူတွေကတော့တတိယမြောက်ကာကွယ်ဆေးထိုးနှံတာတွေရှိတယ်လို့လည်းဆိုပါတယ်
။ဒီရောဂါပိုးစားခဲ့ပြီဆိုတော့အနည်းနဲ့များတော့စိုးရိမ်ပုံမှန်မှုတွေတော့ရှိကြပါတယ်။အဲတခုပဲရှိတာပေါ့နော်။အခုကျွန်တော်တို့အော်ဗက်စင်းကိုလည်းတတိယကြိမ်ထိုးဖို့အတွက်ကိုတချို့အပွိုင်းမင်းကြားတဲ့လူတွေလည်းဟိုစထိုးနေရပြီပေါ့နော
်မလေးရှားနိုင်ငံဟာကိုဗစ်ကပ်ဘေးကာလနှစ်နှစ်တာကာလအတွင်းမှာကျောင်းသားတွေအလုပ်ကိစ္စနဲ့ PR ရပြီးသားသူတွေတန်တမန်တွေကိုသာလက်ခံပြီးအခုချိန်ထိအလဲဗီဇာနဲ့လာရောက်သူတွေကိုတော့ခွင့်မပြုသေးပါဘူးအခုလိုမျိုးဗီဇပြောင်းကိုဗစ်ရောဂါပိုးအသစ်တွေ့ရှိခဲ့တဲ့အတွက်နိုင်ငံတွင်းကန့်သတ်မှုတွေကိုပါအရင်လိုပြန်လုပ်သွားပွဲရှိတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကတုံ့တက်ပြောဆိုနေကြပါတယ်မလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,600ကျော်ရှိပြီးသေဆုံးသူက3,000ကျော်ရှိပါတယ်ရှင
်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအမျိုးသမီးကန္တာတုဒ္ဒဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြာခင်နားဆင်ရတော့မှာဖြစ်ပါတယ
်ဖြိုးအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ Juru payu mu udese chalaku. Viewe mema wa internet samina ne. Viewe mema Facebook samina roma. Popja thamarishi. Nyamana yenga piyita tracy dreman ne popi na mu. Luru meisu ayau lage wari no.
Mingalam ne kema kya? Nyamana sanoje. Manet Chonai Gue Shibabi. Viewe American Tanga, the Sinini Manekin, a season ago, Leshi, Tolan Bini, Linometer, Tons and Ne, Kiloas Go Don Donga, Linometer, Lizako, Kiloas Chote, Nato Nya, Dogani, Sabiro, Tolan in a Chibari. A good Ria by Naiwe, Dreamaro, Tudas only American the Quen. They banne, Nipinya Gana, season name, Matoling Emma, Amuda Miganago, Yen, Nasin Amma Chibari. ဒီဘက်မှာတော့ဒီအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုအကြောင်းဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ဟာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးဖဲပြူအဖြူလှုပ်ရှားမှုဖြစ်ပြီးတော့နိုဝင်ဘာလ23ရက်နေ့ကနေဒီဇင်ဘာလ16ရက်နေ့ထိအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ရေးကို16ရက်တာလှုပ်ရှားမှုကမ္ဘာတစ်ဝန်းဆင်နွှဲနေကြပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.အမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေဟာဒီနှစ်အတွင်းမှာပုံမှုဆိုးဝါးလာပြီးအမျိုးသမီးသုံးယောက်မှာတစ်ယောက်နှုန်းပုံစံတစ်မျိုးမျိုးနဲ့အကျန်းဖတ်ခံနေရတယ်လို့နိုဝင်ဘာလ23ရက်နေ့ဖဲချိုးဖြူနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်။ကိုဗစ်ကပ်ဘေးနဲ့နောက်ဆက်တွဲကြုံလာရတဲ့လူမှုစီးပွားအကျပ်တွေအောက်မှာအမျိုးသမီးတွေဟာအိမ်တွင်းမှာရောအိမ်ပြင်မှာပါလု
အပေါ်အကြမ်းဖက်မှုအဆုံးသတ်ရေးနေ့တစ်ခုတည်းအတွက်မဟုတ်ပါဘူး။အနာဂတ်ငြိမ်းချမ်းရေးငြိမ်းချမ်းတဲ့ဘဝတစ်ခုရရှိလာစေဖို့အတွက်ဖြစ်သလိုဒီမိုကရေစီအခွင့်အရေးတွေပိုရလာဖို့အတွက်တိုက်ပွဲဝင်တာလည်းဖြစ်ပါတယ်။ဒါကတော့ချီလီနိုင်ငံမှာကြားမခွဲခြားဖြစ်နေတဲ့အကြမ်းဖက်မှုအဆုံးသတ်ရေးလှုပ်ရှားမှုတွေထဲမှာပါဝင်နေတဲ့ချီလီလွတ်တော်အမတ်လည်းဖြစ်လူခွင့်ရေးရှင်းနေတဦးလည်းဖြစ်တဲ့လိုရနာဖရီးစ်ပြောသွားတာပါ။အမျိုးသမီးမျိုးအပေါ်အကြမ်းဖက်မှုရပ်တန့်ရေးတောင်းဆိုတဲ့အနေနဲ့နိုဝင်ဘာလ25ရက်ဖဲချိုးဖြူနေ့မှာချီလီအမျိုးသမီးတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတယ်လို့ပဲမက္ဆီကိုနိုင်ငံမှာလည်းအမျိုးသမီးတွေထောင်ပေါင်းချီစုဝေးဆန္ဒပြကြပါတယ်။ဒီအထဲမှာမက္ဆီကိုနိုင်ငံလုံးဆိုင်ရာအမျိုးသမီးတပ်ဦးအဖွဲ့ကနာတာလီယာလိုဂိုကိုလည်းပါပါတယ်
။ Y estamos aquí por para pedir al
clero ကိုတုံ့ချပြီးတော့အမျိုးသမီးတွေထိခိုက်နာကျင်အောင်လုပ်နေတာတွေ။ဒါကအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတစ်မျိုးဖြစ်တာကြောင့်ဒါရီကိုရက်တန့်အနိုင်အောင်အချက်လွတ်တော်မှာဥပဒေပြဋ္ဌာန်းပေးဖို့ကျမတို့လွှတ်တော်ကိုလာရောက်တောင်းဆိုတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီနေရာမှာကျမတို့လာရောက်စုဝေးချီတက်ဆန္ဒပြကြတာဖြစ်ပါတယ်လို့အမျိုးသမီးရဲ့တက်ကြွလှူရှားသူနာတာလီယာလူကိုကိုပြောသွားတာပါ။ဂရင်းနိုင်ငံအေသင်မြို့မှာတော့အမျိုးသမီးတွေပေါ်အကြမ်းဖက်မှုရက်တန့်ရေးပညာပေးလှူရှားမှုတွေနဲ့အတူအကြမ်းဖက်ခံရပြီးသိဆုံးသွားခဲ့ကြတဲ့အမျိုးသမီးတွေအတွက်အောက်မေ့ဝယ်အထိတ်အမှတ်အခမ်းအနားတွေလည်းလှူကြပါရစ
ေ။ Cano menos simbólico otro menos
ထူးထူးခြားခြားသရုပ်ဖော်ပြဇာတ်တစ်ခုကျမတို့လုပ်ပါတယ်။ဒီသရုပ်ဖော်မှုအတွင်းမှာအမျိုးသမီးဖြစ်လို့အကြမ်းဖက်တပ်ဖြတ်ခံရသူတွေရဲ့နာမည်တွေကိုကျမတို့ဖတ်ကြပါတယ်။2021ခုနှစ်တခုတည်းမှာတဲ့အဲ့ဒီလိုအသက်ခံရသူက73ဦးရှိပါတယ်။သူတို့ရဲ့နာမည်အသက်နေထိုင်ခဲ့တဲ့နေရာတွေကိုကျမတို့ဖတ်ကြပါတယ်။သူတို့ကိုကျမတို့မေ့မပြစ်လိုက်ပါဘူး။ကျမတို့နဲ့အတူသူတို့ဒီနေရာမှာရှိနေတယ်ဆိုတာသိစေဖို့ပါ။သူတို့ရဲ့ခန္ဓာတွေကျမတို့နဲ့ရှိမနေပေမဲ့လို့ကျမတို့စိတ်ထဲမှာသူတို့အတူရှိနေပါတယ်။ အမျိုးသမီးတွေအခုလိုတက်ဖြတ်ခံနေရတာတွေအဆုံးမတက်မချင်းနှစ်စဉ်နှစ်တိုင်းအခုလိုလှုပ်သွားမှာပါ
ဂရီးနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူအလက်ဆီယာတဆိုနီပြောသွားတာပါဣတလီနိုင်ငံမှာတော့ဒီနှစ်အတွင်းအကြမ်းဖက်တက်ဖြတ်ခံရတဲ့အမျိုးသမီးတရာကျော်ရှိပြီးအကြမ်းဖက်ခံရလို့တိုင်ကြားအကူအညီတောင်းလာတဲ့အမျိုးသမီးတွေကနှစ်စဉ်ပြန်မြ90နီးပါးရှိတယ်လို့နန်းဦးနာဒီမီလို့အမျိုးသမီးအဖွဲ့ကကာလိုတာကိုစူတာကပြောပါတယ်
Fino ad oggi quest'anno ci sono stati 108 femminicidi.
ဒီနှစ်ထဲမှာရေမျိုးသမီးတွေအကြမ်းဖက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်က109ခုရှိပါတယ်။ဒါက82နာရီမှာတယောက်နှုံးနဲ့အထက်လောက်ကိုဖြစ်နေတာပါ။နောက်ဆုံးအစီရင်ခံချက်တွေအရတော့ကြားမကွဲပြားမှုကြောင့်အကြမ်းဖက်ခံရတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့တိုင်ကြားလာတဲ့မျိုးသမီးကနေ့စဉ်ကိုဖြန့်မြန့်89ခုလောက်ရှိပါတယ်။နောက်ကနေတကောက်ကောက်လိုက်ပြီးတော့နှောက်ရှက်တာမျိုးအမျိုးသမီးတွေရဲ့ပုံကိုရေးအတွင်းကိစ္စတွေကိုအွန်လိုင်းပေါ်မှာတင်ပြီးတော့အဆက်ခွဲတာမျိုးတွေကနေရိုင်းနေနှိပ်စက်တာအိမ်တွင်းမှာအလုံးမှာစော်ကားနှောက်ရှက်တာတွေအထိအကြမ်းဖက်မှုတွေကနေတိုင်းရှိနေပါတယ်။နေ့စဉ်အမျိုးသမီး89ဦးဒီလိုခံနေရတယ်ဆိုတာတစ်နှစ်အတွင်းအင်မတန်မှကိုများပြတဲ့အရေးအတွက်ပါ။ဒါကလာတိုင်းနဲ့စီးရင်မဲ့ရှိပါသေးတယ်။ဒီလိုမတိုင်ကြတဲ့အမျိုးသမီးတွေလည်းအများကြီးပါ။ကျမတို့အဖွဲ့တွေအနေနဲ့လည်းအမျိုးသမီးတွေရဲ့တိုင်ကြားချက်တိုင်းကိုကင်တွယ်ဖြေရှင်းပေးနိုင်တဲ့အနေအထားမရှိပါဘူး
။ကမ္ဘာ့တစ်ဝန်းကိုဗစ်ကပ်ရေးကြုံလာရခြင်းကစလို့အိမ်အောင်စုတွေမိသားစုတွေကြောင့်ပြိပက္ခတွေပိုဆိုးလာခဲ့ပြီးကိုယ်အိမ်တွင်းမှာကိုပဲအမျိုးသမီးတွေအတွက်လုံခြုံမှုကင်းမဲ့လာတယ်လို့ဒါကအမျိုးသမီး၄ယောက်မှာ၁ယောက်နှုန်းကြုံတွေ့ရတဲ့ကိစ္စဖြစ်တယ်လို့နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာစစ်တမ်းကယူထားတဲ့ကုလသမဂ္ဂအစိုးရအစီအစဉ်ကမှဖော်ပြထားပါတယ်။မိဘကသားသမီးကိုရိုက်တာအကိုကညီမကိုရိုက်တာယောက်ျားကမိန်းမကိုရိုက်နဲ့နှိပ်စက်တာတွေကိုပြစ်မှုလို့မယူဆတဲ့လူမှုအတိုင်းဝိုင်းတွေအများပြားရှိနေစေဖြစ်တယ်လို့အဲ့ဒီလိုနေရာတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုးပြီးတော့ကြဲကြဲပြန့်ပြန့်တွေ့ရလေရှိပါတယ်ဒီလိုအကြမ်းဖက်မှုတွေကိုအပြစ်ပေးအရေးယူမှုမရှိတာချူးလွန်သူတွေအပြစ်ကကင်းလွန်ခွင့်ရနေတာတွေကအမျိုးသမီးတွေအတွက်ပိုးပြီးတော့အကြမ်းဖက်ခံရစေတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခြေအနေတွေကြဲကြဲပြန့်ပြန့်ဆက်ရှိနေပြီးဆရာနာသိမ့်မှုနောက်ပိုင်းမှာပိုပြီးတော့ဆိုးလာတယ်လို့အမျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူမက်ခင်လေးကပြောပါတယ
်မြန်မာနိုင်ငံကတော့ဒီနှစ်မှာပိုဆိုးတာကတော့စစ်ကောင်စီကဆရာနာသိမ့်လိုက်တဲ့အခါမှာအမျိုးသမီးတွေဘောကိုတက်ရက်တက်ရောက်တဲ့အကြမ်းဖက်မှုတွေနှီးပေါင်းစုံနဲ့ရှိတယ်ဒါကတော့တက်ကြွလှုပ်ရှားတဲ့သူတွေနော်ဒီတော်လှန်ရေးမှာတိုက်ရိုက်ပါဝင်နေတဲ့ဆန္ဒပြတဲ့သူတွေဒီလိုအမျိုးသမီးတွေကိုနော်ပြစ်တတ်တာမျိုးသူတို့ကိုဖမ်းဆီးခံရတဲ့အခါမှာလည်းမဖွဲ့မရပြုတ်ကျင်တာမျိုးအမျိုးသမီးဖြစ်ခြင်းကြောင့်တော့မဟုတ်လို့ရှိရင် LGBT ပေါ့နော်သူတို့ရဲ့လိင်စိတ်ခံယူမှုကွဲပြားခြင်းကြောင့်ဆိုပြီးတော့ထူးထူးခြားခြားသူတို့ကိုတီးခြားနည်းတွေနဲ့ညှဉ်းပန်းနှိပ်စက်တဲ့ဟာတွေလည်းကျွန်တော်တို့အများကြီးရှိတယ်ဒါအပြင်ခုနလိုမျိုးစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲအကျိုးစေးကျူးဆောင်ကျွန်တော်တို့ကလူမျိုးနယ်မျိုးပြေးရတာရှိတယ်တောထဲမှာနေရတာရှိတယ်ပုန်းခိုနေရတာရှိတယ်ဒီလိုအနေအထားမျိုးတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေဟာအမျိုးသားတွေနဲ့မတူတဲ့အခက်အခဲရင်းတွေကိုရင်ဆိုင်ရတယ်အဲ့ဒီအခါမှာလည်းကိုယ့်ရဲ့လုပ်ဖို့ခိုင်ဘက်ကပဲဖြစ်စေအခြားဒါစိမ့်တယောက်ကပဲဖြစ်စေထီကဘာရီပါကိစ္စတွေအကြမ်းဖက်မှုတွေကိုလည်းကြုံရတယ်ဆိုတော့ဒီနှစ်ဟာကျွန်တော်တို့မြန်မာနိုင်ငံအတွက်တော့အတော်မှစိတ်မကောင်းစရာရင်ခွဲစရာအကြမ်းဖက်မှုတွေကိုကြုံရတဲ့နှစ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါကြောင့်မလို့ကျွန်တော်တို့က an impunity and war ဆိုပြီးတော့ကျွန်တော်တို့ပြောကြတယ်ပြင်းလွတ်ပြစ်ဒဏ်ကင်းလွတ်ခွင့်ကနေပြီးတော့ဟိုလွတ်မြောက်မှုမရှိစေရဘူးပေါ့ဆိုတော့ဟာကျွန်တော်တို့အမျိုးသမီးတွေပေါ့အကြမ်းဖက်မှုကအရင်ကလည်းတိုင်းရင်းသားဒေသတွေမှာအမျိုးသမီးကိုမဒင်းကျင့်မှုကိုစစ်လက်နက်တပွဲအသုံးချတယ်ဒါအရင်ကတည်းကရှိခဲ့တယ်ဒါပေမဲ့အခုကတော့ကျွန်တော်တို့တနိုင်ငံလုံးအနေအထားနဲ့ကိုကြည်ကြဲပြန့်ပြန့်ဒီစစ်အာဏာရှင်ရဲ့အောက်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့နောက်ထပ်ဒီမှာအာဏာကြီးသူကပဲဖြစ်ဖြစ်တော့တူတူရောက်အဖွဲ့အစည်းကပဲဖြစ်ဖြစ်စစ်တပ်မှမဟုတ်ပါဘူးဒီလိုမျိုးအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေကိုပြစ်ဒဏ်မရဘဲနဲ့ကင်းလွတ်ပြီးတော့လှုပ်ချင်တိုင်းလှုပ်ခွင့်ကိုမရအောင်ကျွန်တော်တို့ဒီနှစ်မှာအဲ့လိုဆောင်ဖို့နဲ့လဲကျွန်တော်တို့ဒါကြောင့်ဟိုကျင်းပပြုလုပ်တာဖြစ်ပါတယ်လို့
အမျိုးသမီးတွေအပေါ်အကြမ်းဖက်မှုရပ်တန့်ရေးဖဲချိုးဖြူနေနဲ့16ရက်တာလှုပ်ရှားမှုတွေကိုမက်ခင်လီအပါအဝင်မြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနှစ်စဉ်နှစ်တိုင်းတက်တက်ကြွကြွပါဝင်ဆင်နွှဲကြပေမဲ့ဒီနှစ်မှာကတော့အနာသိမှုနောက်ပိုင်းဖိနှိပ်မှုတွေကြောင့်ပြင်ပလှုပ်ရှားမှုတွေအရင်လောက်ကြဲကြဲပြန့်ပြန့်မလုပ်နိုင်ကြဘူးလို့မက်ခင်လီကပြောပါရယ်။ဘယ်လိုပဲဖြစ်ဖြစ်အကန့်အသတ်တွေချားပါပဲလှုပ်ရှားမှုတွေကိုဆက်လုပ်နေကြပြီးတော့ရောက်တဲ့နေရာမှာရတဲ့နီးနဲ့ အားလုံးကဆက်လက်လှုပ်ရှားနေကြတာဖြစ်တယ်လို့မက်ခင်လီကပြောပါရယ
်တကယ်တော့မျိုးသမီးများပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်လူသားတဦးနဲ့အတူပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်နေ့စဉ်နေ့တိုင်းမလုပ်ဖို့လိုတာပေါ့နော်ကျမတို့နေ့စဉ်နေ့တိုင်းမှာပဲအားကြီးသူကအားနည်းသူကိုအကြမ်းမဖက်ဖို့မေတ္တာနဲ့စာနာစိတ်နဲ့ဆက်ဆံဖို့ငြိမ်းချမ်းဖို့အရေးကြီးတယ်ဒါပေမဲ့တနည်းပတ်လုံး365ရက်မှာလူတွေကဒါကိုအာယုံထားနိုင်ခြင်းမအာယုံထားနိုင်ပါမယ်။ဘာလို့လဲဆိုတော့သူတို့ရဲ့နေ့တူဝါကိစ္စတွေ၊စာဝင်နေရေးတွေ၊အခြားအရေးကြီးတဲ့ကိစ္စတွေရှိနေတဲ့အခါကျတော့ဒီနိုဝင်ဘာလ25ကနေဒီဇင်ဘာလ10ရက်အတွင်းကို16ရက်လို့သတ်မှတ်လိုက်တဲ့အတွက်အားလုံးရဲ့ဟိုအာယုံစူးစိုက်မှုကိုလည်းရမယ်။ဆောင်ရွက်ရတာကလည်း16ရက်တာဖြစ်တဲ့အတွက်ဆောင်ရွက်ရတဲ့သူတွေအတွက်လည်းသိအပန်းမကြီးဘူး။အဲ့တော့16ရက်အတွင်းမှာမှအားလုံးရဲ့အာယုံစူးစိုက်မှုနဲ့တတိထားမှုကိုရရှိအောင်တွန်းထိုးပြီးတော့ဒီထဲမှာလှုပ်ရှားမှုတွေလုပ်တယ်။နောက်တစ်ခါဟိုမူဝါဒချတဲ့သူတွေဥပဒေပြုတဲ့သူတွေကိုဒီကာလအတွင်းမှာလုံဆောင်မှုတွေလုပ်တယ်တိုက်တွန်းမှုတွေလုပ်တယ်အသိပညာပေးမှုတွေလုပ်တဲ့အခါကျတော့ပို့ပြီးတော့ကျမတို့ကလူတွေရဲ့အော်ဟုတ်လားအော်ဒါလို့ဒီလိုရှိပါလားဆိုတဲ့ဟာသူတို့စိတ်ထဲမှာကွက်ခနဲ့ကွက်ခနဲ့ဝင်ဝင်သွားအောင်ပေါ့နော်လုတ်တဲ့လုတ်ဆောင်တဲ့အနေနဲ့16ရက်ကျမတို့ကသတ်မှတ်ပြီးတော့လုတ်တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းတော့ကျမတို့ကနေ့စဉ်နဲ့အမျှအမျိုးသမီးတွေပေါ်ပဲဖြစ်ဖြစ်အားနွယ်သူတွေပေါ်မှာအကြမ်းမဖက်ဖို့ကတော့နေ့စဉ်လုတ်ဆောင်တဲ့ကိစ္စတော့ဖြစ်ပါတယ
်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေဟာဒီကနေ့ကဘာကြီးမှာကြုံနေရတဲ့လက်နက်ကိုင်ပြည်ပခါတွေရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့တဘာဝကပ်ဘေးအန္တရာယ်ကြာရောက်မှုတွေငမောခေါင်းပါမှုလူခွင့်ရေးချိုးဖောက်မှုပြဿနာတွေနဲ့အတူတွဲလျက်ပိုးပြီးတော့ကြုံလာနေရတဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးရေးရာအကြီးအကဲစီမာဘဟောက်စ်ကလည်းပြောပါရယ်ဒါရီကိုအဆုံးသတ်နိုင်ဖို့အတွက်မှာတော့အမျိုးသားအမျိုးသမီးလူကြီးလူငယ်အားလုံးကပူးပေါင်းပါဝင်ကြိုးပမ်းကြရမှာဖြစ်ပြီးအချိန်မစွဲပဲအမြဲအဆုံးအလေးထားခိုင်တွယ်ကြရမှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းမှအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါကျမဒီလူသေးပါရှင်
အမျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်ကတင်ဆက်ထားပါတယ်ဗျာ
အမေရိကန်ဇေကရက်ဒွင်ကုန်ပစ္စည်းပြက်လက်မှုရှိအောင်ဆောင်ရွက်ပေးခဲ့တယ်လို့အမေရိကန်အလုပ်သမားဝန်ကြီးကပြောပါတယ်နှစ်ကုန်အားလည်းရဲ့ရာသီလေးဖြစ်ခရစ်စမတ်ကာလမှာကုန်စည်နှုန်းကြီးမားလာသလိုပစ္စည်းပြက်လက်မှုတွေဖြစ်မလာဆိုပြီးတော့စိုးရိမ်ခဲ့တာဝါဈေးဝယ်တွေကလည်းဟိုရင်ကလိုအထူးစည်နှုန်းလျှော့ယောင်းပေးတဲ့ကာလမှာလူကျင်နာတွေဝယ်လို့ရခဲ့ပါရဲ့လားဒီအကြောင်း AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်မြောက်အမေရိကရဲ့သင်္ဘောအဝင်ထွက်အများဆုံး Los Angeles LA စိတ်ကန်းကိုအမေရိကန်အလုပ်သမားဝန်ကြီး Marty Walsh တွားရောက်ကြည့်ရှုပြီးအမေရိကန်ဈေးကွက်မှာကုန်ပစ္စည်းပြက်လက်မှုမရှိအောင်နည်းပညာအသုံးချဆောင်ရွက်သွားမယ်လို့ပြောပါရယ်အစောပိုင်းတုန်းကဆိုရင်ကွန်တိန်နာတည်ယူပေးတဲ့ trucker မောင်းသူတွေရှာပါနေတာကြောင့် LA စိတ်ကန်းမှာတင်မောပေါ်မှာရောစိတ်ကန်းမှာရောကွန်တိန်နာတွေစုပုံနေတာကြောင့်အားလည်းရဲ့ဈေးဝယ်ရသည်မှာပစ္စည်းပြက်လက်ကုန်မလားဆိုပြီးတော့စိုးရိမ်နေကြတာပါအမေရိကန်အလုပ်သမားဝန်ကြီး Marty Walsh က
Americans saw full grocery stores ahead of during
ဒေသူတော်နေကာလအတွင်းဆိုင်းတွင်းမှာရောင်းချမဲ့ပစ္စည်းအပြည့်ရှိနေတာကိုအမေရိကန်တွေတွေးခဲ့ကြပါပြီ Black Friday အတွက်ဆိုရင်လည်း online ကနေယုံကြည်မှုအပြည့်နဲ့မှာကြတာကိုတွေ့ရပါတယ်အားလည်းရဲ့ရာသီမှာလူတွေလိုအပ်တာတွေအားလုံးဝယ်နိုင်ဖို့ကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်
တင်မောပေါ်ကနေကုန်ပစ္စည်းတွေချမပေးနိုင်တာကိုသာမမြင်ကြပဲကိုဗစ်ကရောဂါကြောင့်ကမ္ဘာတစ်လွှတ်မှာကုန်ပစ္စည်းထုတ်လုပ်မှုရပ်ဆိုင်းတာနှောင့်နှေးကြကြရာတွေကိုလည်းထည့်သွင်းတွက်ချက်ဖို့လိုကြောင်းဝန်ကြီး Walsh ကပြောပါတယ်ဒီလိုအခြေအနေမှာကြာရောက်လာတဲ့အားလည်းရဲ့ရာသီလေးဖြစ်ဈေးဝယ်ရာသီမှာအစဉ်လာမပြတ်ဈေးဝယ်ကြသူတွေကတော့ပုံမှန်ရှိနေတာပါဈေးဝယ်သူ Adlit Silva က
But luckily I just found the one thing I really wanted.
ကံကောင်းပြီးတော့ကိုလိုချင်တာကိုရှာတွေ့ခဲ့ပါတယ်။ပုံမှန်ဆိုရင်ဈေးကြီးပြီးတော့130လောက်ပေးရပေမဲ့အခုကဈေးချရောင်းနေတာဆိုတော့30နဲ့ပဲရခဲ့တယ်ဆိုတော့တော်တော်ကိုအဆင်ပြေပါတယ
်။အခုခါမှာပြည်ထောင်စုအစိုးရကနိုင်ငံအခြေခံစောက်အုံတွေထပ်မံဆောက်လုပ်တာမွမ်းမံပြည်စင်နာတွေလုပ်ဖို့ပါဝင်တဲ့အစီအစဉ်တွေအတွက်အသုံးစရိတ်ချမှတ်ပေးပြီးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးကဏ္ဍမှာပိုအဆင်ပြေပြေဆောင်ရွက်လာနိုင်ဖို့လည်းမျှော်မှန်းထားပါတယ်။ Los Angeles မြို့တော်ဝန် Eric Cassidy က
They've shown that many places, but modernization.
ကရင်ဝန်ကြီးဆက်နည်းနည်းနဲ့တင်မောပေါ်ကကွန်တိန်နာအများကြီးကိုခက်မြန်မြန်ချနိုင်အောင်လေထုညင်ညာမှုတက်တာအောင်လက်စစ်စွမ်းအင်သုံးတဲ့တင်မောတွေဖြစ်လာအောင်နည်းပညာသုံးလုပ်ငန်းခွင်တွေအတွက်ဝန်ထမ်းတွေကိုကြိုတင်တင်နန်းပေးတာဒါတွေအားလုံးပါပါတယ်
။အ မေရိကန်တော်တော်များများဟာအခုချိန်မှာကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်တယ်လို့နိုင်ငံတော်ဝန်ယောဂကူးစက်မှုတွေတစုံတရာထိန်းချုပ်လာနိုင်တာကြောင့်စီးပွားရေးပုံမှန်ပြန်လည်ပတ်လာနိုင်ဖို့အားလုံးကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းခုအခါကမ္ဘာနေရာတချို့မှာအိုမီကရွန်ကိုဗစ်ဗိုင်းရပ်စ်မျိုးကွဲကူးစက်မှုတွေရှိလာတာကြောင့်ဒီကူးစက်မှုကိုချုပ်တင်တားဆီးဖို့နယူးယောက်လိုပြည်နယ်မှာအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးအဆောက်အုံတွင်နှာခေါင်းစည်းတက်ဖို့လည်းစီမံထုတ်ပြန်ထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်အထောက်အထားအထုတွေကိုအွန်လိုင်းလူမှုကွန်ရက်အကောင့်တွေမှာရောင်းချနေကြတယ်လို့စိုက်ဘာလုံခြုံရေးရာကျွမ်းကျင်သူတွေကပြောပါရတယ်။အဲဒီလက်မှတ်အထုရောင်းချတဲ့အကောင့်ထောင်နဲ့ချီဟာကာကွယ်ဆေးထိုးပြီးသူတွေရဲ့စာရင်းပြည့်စုံထားတဲ့ database တွေမှာလည်းဆေးမထိုးရသေးတဲ့သူတွေရဲ့စာရင်းကိုထည့်ပေးနိုင်ကြောင်းကတိပေးထားတာကိုတွေ့ရတာပါ။လက်စီယာဘတ်ကလက်စ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်။ကိုဗစ်ကာကွယ်ဆေးထိုးပြီးသားအမေရိကန်တွေဟာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကတ်ရရှိပါရယ်ဒီကတ်ထဲမှာနာမည်မွေးနေ့ကာကွယ်ဆေးအမျိုးအစားဘယ်နေ့ဘယ်ရက်မှာဆေးထိုးထားတယ်ဘယ်နေရာမှာထိုးတယ်ဆိုတာကိုဖော်ပြထားပါရယ်ကတ်ပြားထုတ်ပြီးတဲ့ရည်ရွယ်ချက်ကတော့အထောက်ထားပြသနိုင်ရုံသာဖြစ်တာကြောင့်အတူအစ်စ်ခွဲခြားလို့ရတဲ့အနေအထားမှာမရှိပါဘူးကျမကြီးနဲ့အများပြည်သူဆိုင်ရာဝန်ဆောင်မှုပေးဌာနက Isaac Bledsoe ကအခုလိုပြောပါရယ
် The card itself was meant to be a communication.
ကာကွယ်ဆေးထိုးပေးတဲ့ဌာနနဲ့ဆေးထိုးသူအကြားမှတ်တမ်းအနေနဲ့ဘာဆေးတွေထိုးပြီးပြီဆိုတာသိနိုင်ဖို့ဒီတက်တေကန်ကတ်ထုတ်ပေးထားတာပါဒုတိယအကြိမ်ထိုးဖို့လိုရင်လဲဒီကတ်မှာပြထားပါတယ
်တချို့ဒေသတွေမှာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကိုစားတောက်ဆိုင်တွေအများပြည်သူဝင်ထွက်သွားလာရနေရတွေမှာပြသဖို့လိုတာကြောင်းအခုလိုအတူပြုလို့ရုံချတာတွေဖြစ်လာတာလို့ဆိုပါတယ
် We've seenit go from
2021 အစောပိုင်းကတည်းကတရက်ကို9က6ခါလောက်သတင်းပေးတိုင်ကြားလာတာတွေရှိပြီးတော့အခုတော့တရက်ကိုအကျိန်20အစိတ်လောက်အထိကတ်အတုတွေကိစ္စတိုင်ကြားလာပါတယ
်တချို့လူမှုကွန်ရက်အဖွဲ့တွေမှာအထောက်ထားအတုကိုပေါ်ပေါ်တင်တင်ရောင်းချကြပြီးတချို့ဝယ်သူတွေကလည်းကတ်အတုနဲ့ဓာတ်ပုံရိုက်ပြီးအွန်လိုင်းမှာတင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်တာဝန်ရှိသူတွေကစမ်းသပ်ဝယ်ယူဖို့မြင်းမြန်ရမှာလဲတစ်ဖက်ကမြင်းမြန်ဆန်းဆန်းပြန်တုံ့ပြန်ပြီးတော့အမေရိကအရောက်ပို့ပေးဖို့အမှတ်ခံပါတယ်အစိုးရဝန်ထမ်းတွေနဲ့လုပ်သားဝန်ထမ်း100အထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းတဲ့ထုတ်ပြန်ပြီးချိန်မှာတော့အတုရောင်းချမှုဟာပိုကျပြန့်လာတယ်လို့ဆိုပါတယ် Checkpoint Software နည်းပညာကုမ္ပဏီက Brian Linda က
The number of sellers of fake
ကာကွယ်ဆေးထိုးပြီးကြောင်းတက်တေကန်ကတ်ရောင်းသူအရေအတွက်10ဆလောက်တိုးလာပါတယ်။ဩဂုလာတို့ကရောင်းသူ1000လောက်ရှိတာကနေအစိုးရရဲ့စီမင်းသစ်ထွက်လာပြီးတဲ့နောက်စက်တင်ဘာမှာ1000လောက်ထိခုန်တက်သွားပါတယ
်။အခုလိုအတူပြုလို့ရောင်းတာတွေကိုတားဆီးဖို့ဆိုရင်တော့အစိုးရအနေနဲ့တချို့ဥရောပနိုင်ငံတွေမှာလို့အတူလုပ်ဖို့ခက်တဲ့ digital ကတ်နဲ့ database စနစ်ကိုအသုံးပြုဖို့ကြွမ်းကျင်သူတွေကအကြံပြုပါတယ်ခင်ဗျာ။လလဆာထုတ်ဖော်ပြောဆိုခွင့်အတွက်တောင်းဆိုလို့ရတဲ့ Pan America အဖွဲ့ကနယူးယောက်မြို့မှာရှိတဲ့ Russia Council ဝင်ရုံးအပြင်ဘက်မှာ NMT Chair လှုပ်ရှားမှုအစီအစဉ်ကျင်းပပြီးဖမ်းဆီးကန်သတင်းတောက်တွေပြန်လွှတ်ပေးရေးဆန္ဒထုတ်ဖော်ခဲ့ပါတယ်လွတ်လပ်တဲ့ဥရောပသံရေဒီယိုအတွက်အလွတ်သတင်းတောက်ဖြစ်လုတ်ကင်တဲ့ Vladislav Yesipanko ကိုပြန်လွှတ်ပေးဖို့ Pan America NMD Chair လှုပ်ရှားမှုအနေနဲ့တောင်းဆိုနေတာပါ Ukraine ရှေ့ပိုင်းနဲ့ Crimea ကျွန်းဆွယ်ဒေသကထိမ့်သိမ်းငံသတင်းတောက်တွေအရေးလူတွေပိုသတိထားမိလာအောင်တောင်းဆိုတဲ့လှုပ်ရှားမှုပါယက်စီဖန်ကူဟာတရှိုလုံမှုနဲ့ခရိုင်းမီးယားမှာမှတ်လအတွင်းဖန်ခံခဲ့ရပါတယ်။ဖက်အမေရိကအဖွဲ့ကပေါ်လီနာဆာဒိုစကာယာက
ဦးညိုယာကဘနာရှလီ
ခရိုင်းမီးယားဒေသမှာဘာတွေချစ်ပြက်နေလဲဆိုတာကိုသတင်းထောက်တဲ့အောင်နဲ့သတင်းရေးသားပေးပို့တာကြောင့်အခုလိုအကျဉ်းချခံရတာလို့ကျွန်တော်တို့ယုံကြည်ပါတယ
်။အခုလိုဖန်ခံရတာဟာသူတယောက်တည်းမဟုတ်ဘဲတချို့လဲရုရှားလူလာတဲ့ကွဲထွက်ခြင်းသူတွေရဲ့နှစ်ချီကြာဖန်ဆီထိန်းသိမ်းတာကိုခံခဲ့ရပါတယ်။ဒမ်မတ်စ်ဒေသမှာနှစ်နှစ်ကြာဖန်ဆီချုပ်နှောင်ခံခဲ့ရတဲ့ယူကရိန်းသတင်းတောက်စတန်နီစလက် SEF က
ပထမ24နိုင်အတွင်းနှိပ်စက်ခံရပါတယ်အဲ့ဒီနောက်သူတို့လက်မှတ်ထိုးခိုင်းတာတွေအားလုံးထိုးပစ်လိုက်တာကြောင့်စက်ပြီးနှိပ်စက်เสียအကြောင်းမရှိတော့ပါဘူးလူတွေကိုနှိပ်စက်ညှဉ်းပန်းတဲ့လျှို့ဝှက်အကျဉ်းထောင်မှာတယောက်တည်းထားပါတယ်တကယ်တော့သူတို့လိုတဲ့လက်မှတ်ထိုးပေးပြီးရင်နှိပ်စက်เสียမလိုတော့ပေမဲ့အစိုးရအလိုကျသူတို့ကအပြောသဘောနဲ့လူတွေကိုရိုက်နှက်နေကြပါတယ
်ဖက်အမေရိကအဖွဲ့ရဲ့ The MD Chair ထိုင်မဲ့သူမှရှိဖြစ်နေတဲ့ထိုင်ကုန်းဆိုတဲ့လူရှားမှုဟာချင်းကြောက်တက်ဖြတ်ခံသူတွေပျောက်ဆုံးနေသူတွေအရေးကိုလူတွေပိုသတိထားမိလာအောင်ပြုလုပ်တဲ့လူရှားမှုဟာသတင်းတော်တဦးဖြစ်တဲ့ Ann Cooper က
I'm sure that Russia and
those that it's supporting
ကျမတို့ကဘာမှမပြောဘူးဆိုရင်ရုရှားနဲ့အရှေ့ယူကရိန်းကိုထောက်ခံကူညီသူတွေကတော်တော်ပြောကြမှာပါဘာတွေဖြစ်နေတယ်ဆိုတာကိုပြောဖို့စူးစမ်းကြသူတွေအဲ့ဒီလိုဖြစ်ပျက်နေတဲ့အကြောင်းအရာကိုသိလို့ကြတဲ့ဒေသခံတွေနဲ့ကဘာကြီးတစ်ခုလုံးရဲ့ဆန္ဒကိုဖိနှိပ်တာဟာစိတ်ပျက်စရာအကောင်းဆုံးပါ
အခုလိုတောင်းဆိုလှုပ်ရှားမှုမျိုးကိုနောင်လဲအမြဲဆက်လုပ်သွားမှာဖြစ်ကြောင်းဖက်အမေရိကဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
သူတို့ဆောင်လဲအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကန္တာအလှည့်ရောက်လာပါပြီဒေါက်ကင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကာယောဂါကိုဗစ် -19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြားနဲ့တည်တည်ချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ?ဆက်ပြားအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြီးတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြားနဲ့လက်ဆေးတာလို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။အဲကျွန်တော်ကိုဗစ် -19 ယောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကောင်ကပြောကြလက်ကိုစက္ကန့်20လောက်ဖြည့်ပါခောက်ခုံကနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်ကိုယ်နိုင်နေကတော့တယောက်တယောက်ခုဆက်နိုင်တယ်အများကြီးရှိတယ်သူဖြစ်လက်ကန်နေတစ်ဆင်းမျက်နှာရောက်တော့ပါးစပ်ကြီးရောက်ပေါ်နိုင်တယ်သူကမျက်နှာကိုခဏခဏကန်တယ်လက်မှာယောဂပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိတယ်အဲ့တော့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်မိဘူးအဲ့တော့ကျွန်တော်တို့ကလက်ကယောဂပိုးတွေကိုမရှိအောင်သေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တာမင်းဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွန်ကြတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကဆက်ပြာပေါ့ဆက်ပြာကလည်းနှစ်မျိုးရှိပါတယ်အရေးနဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြာမှာအပိုင်းနှစ်ပိုင်းပါလေဒီပိုင်းကအရေးကိုခင်တွယ်တယ်ရေပိုင်းကိုခင်တွယ်တာရှိတယ်နောက်ဒီပိုင်းကစီပိုင်းကိုခင်တွယ်တာရှိတယ်အဲ့တော့ COVID-19 မှာစီအပိုင်းပါတယ်ရေပိုင်းပါတယ်အဲ့တော့စီပိုင်းကအပေါ်ပိုင်းကအဲ့တော့စီပိုင်းကိုပို့ဖောက်နိုင်ရဲ့ဆက်ပြာရဲ့အရေးအသွေးကြောင့် COVID-19 ကကွဲကြီးပျက်စီးသွားတယ်အထက်ကဖြစ်တဲ့တခြားပျက်စီးတွေကလည်းအဲ့ဒီအချိန်မှာပဲအရေးနဲ့ဆိုင်တဲ့ဆေးကျော်မှုတွေလုပ်တဲ့အတွက်ဒီဆက်ပြာကအတော်လေးကိုအသုံးဝင်တဲ့ပျက်စီးဖြစ်သွားတယ် COVID-19 ကလက်ကိုသာတည်တည်ချာချာဆေးရမယ်ဆိုရင်ဆက်ပြာနဲ့တည်တည်ချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတစ်ဆင့်ကူးဆန်နိုင်တော့နောက်တစ်ခုကတော့ဆေးကျောနိုင်တဲ့ဟာအဲလ်ကိုဟော60ကန်ဒီမှာ80 60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိပါတဲ့လက်သန့်ဆေးရည်နဲ့ဆေးဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြံကြံနေဖို့ထိန်းထားဖို့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောပြီးတော့ရည်နဲ့ဒီဆက်ပြာနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသေစေနိုင်ပါတယ် COVID-19 နဲ့ပတ်သက်ပြီးတော့လူတွေသုံးဆွဲတာခုနကပြောတဲ့တော်လို့အဆက်တော်လို့လိုမျိုးဒီပိုးသက်ဆေးတွေသုံးတယ်ခုနကဆက်ပြာကြီးဆက်ပြာမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးတွေကိုဘူးလေးတွေချိတ်ပြီးတော့ခါချိတ်တော့မယ်ဆိုတော့ဘယ်လောက်ထိကိုခစ်စားလာတဲ့အနေအထားရှိပါတယ်သူတွေအမှန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြရဲ့အယ်ကိုဟောရဲ့ပေါ့နော်ဆက်နောက်ပြီးတော့ပဝန်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝန်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကြတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့ဓာတုဗေဒဆံရသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆရာ
ပိုးသက်ဆေးအနေနဲ့တော့သူတို့အရင်ကတော့ Dettol လို့ Aceptol လို့ Probiotics ဆိုတဲ့ဒီ alcohol အမျိုးအစားနဲ့ဘေးပတ်ဝန်းကျင်ကိုတတ်ရှင်းစင်းတယ်တတ်ရှင်းအောင်လုပ်ဖို့ကအဲ့ Dettol လို့ Aceptol လို့အပြင်ကို လူတွေအများဆုံးသုံးတာကကလိုရင်းတွေအဲ့တော့ကလိုရင်းကိုအရင်ဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရည်ကိုရရပါတယ်အဲ့ဒီအရည်ကိုဖြန့်လိုက်တဲ့အခါမှာကလိုရင်းလာအနည်းငယ်တော့ထွက်လာပေါ့အဲ့ဒီအရည်က covid-19 coronavirus ရောဂါပိုးတွေကိုသေစေနိုင်ပါတယ်သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူးအဲ့တော့ကလိုရင်းအနည်းငယ်25-40% လောက်ကလိုရင်းပါတဲ့အရင်နဲ့ဖြားရရပါတယ်ကျွန်တော်တို့ COVID-19 ဖြစ်ဖြစ်ခါက first wave ဆိုတော့တော့ဝသုံးရပါတယ် second wave တော့သုံးတယ်ဒါပေမဲ့နောက်ပိုင်းကျတော့သုံးတာကျွန်တော်နည်းရပါတယ်အဲ့တုန်းကတော့လမ်းတွေကလုံးမှာလိုက်ဖြားတယ်လူတွေကြောက်ကြောက်နေပေါ့ကြောက်ကြောက်တော့အဲ့ဒီကောင်ကဆပြီးတော့သေတဲ့လေးနေရာတွေများလာပြီအများကြီးလက်သေးရတော့ဈေးတွေတောင်းတယ်လမ်းတွေမှာအကုန်လုံးလိုက်ဖြားကြတာလမ်းတွေကြောင်းတွေဈေးတွေကအကုန်လုံးဖြူနေပါတယ်အဲ့အဲ့ဒီခေတ်ကလွတ်တော်ရှိတော့လွတ်တော်တဲ့ဆန်းကြတာပေါ့အဲ့တော့အများကြီးဆန်းကြတယ်ကျွန်တော်တို့ကဒီဈေးဆန်းနေတွေကိုကြောင်းနေမှာဆရာပုဂ္ဂလိကတွေမှာဒီလမ်းတွေပေးလိုက်တော့အကုန်လုံးကြပါတယ်တတူတွေကဆရာဆရာမတွေကအကုန်လုံးဒီနီလမ်းကိုပြီးတော့ဟိုအပြည်တပြည်လုံးမှာအဆင်ပြေစွာဖြန့်နိုင်ကြပါတယ
်ဒီပိုးသက်ဆေးလုတ်တဲ့ကလိုရင်းပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
ကလိုရင်းပါတဲ့ဆေးကတော့ calcium hypochlorite လို့ခေါ်တယ်ကလိုရင်းပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တယ်ထုံးတဲ့ရည်ကိုတက်လိုက်ရင်အရောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာကလိုရင်းပျော်သွားပြီး calcium hypochlorite ဖြစ်သွားတော့မဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite ကိုကျွန်တော်ရတယ်အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးကျကျရည်နဲ့ရောလိုက်ရင်ရပါတယ်သူက 25% ကနေပြီး 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီအဲ့ဒီဓာတ်တွေကိုကျွန်တော်တို့ကဒီ chlorine direct ထုတ်ပြီးသုံးတဲ့နေရာလည်းရှိပါတယ်လုတ်လို့ရတဲ့နေရာလည်းရှိပါတယ်သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစိတ်ယုံကြည်တွေကနေတက်ရိုက်ဝယ်သုံးကြတာများပါ
ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုပါ COVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးတက်ဆေးတွေအယ်ကိုဟောပါလက်တန်ဆေးရည်နဲ့ဆေးကြောရမှာသုံးရတဲ့ဆက်ပြာလိုဓာတုပစ္စည်းတွေကိုတွင်တွင်ကျကျသုံးကြသလိုပလတ်စတစ်အပောင်ဝင်ဓာတုပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီးမတ်စ်ခ်တွေတကိုယ်ရည်ကာကွယ်ရေး PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းယောဂါပိုးကူးစက်မှုမရှိအောင်အတွက်သုံးဆွဲနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်သူဆံရအောင်နော
်တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကိုစာရေးသားမယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါအောင်ဗျာ
ကိုဗစ်မျိုးကပ်တဲ့ Omicron ကူးစက်ပြန့်နှံ့မှုနှုန်းနဲ့ပြင်းထန်မှုအတိုင်းအတာကိုကျွမ်းကျင်ပညာရှင်တွေအပြေအဝနားလည်သဘောပေါက်ဖို့အတွက်သတင်းပတ်နှစ်ပတ်လောက်လိုအောင်မယ်လို့အမေရိကန်သမ္မတအင်ဂျီတော်ဆေးဘက်ဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကပြောဆိုပါရတယ်။ဒီအတောအတွင်းမှာတော့ကိုဗစ်ကာကွယ်ဆေးတွေကိုမထိုးရသေးတဲ့သူတွေထိုးထားကြဖို့နဲ့ထိုးပြီးသားတဲ့သူတွေလည်းနောက်ထပ်အားဖြင့်တစ်လုံးထပ်ထိုးကြဖို့လိုအပ်တယ်လို့အင်ဂျီတော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရတယ်။ဂျာမနီနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးသင့်ကြောင့်နိုင်ငံတော်ဆွေးနွေးရတဲ့COVID စတုဒ္ဒါလိုင်းနဲ့ကြုံရနိုင်တယ်လို့ကျန်းမာရေးစောင့်ရှောက်မှုစနစ်ပါချိတ်ချောက်လာနိုင်တယ်လို့အစိုးရကျန်းမာရေးအရာရှိတွေကတောက်ကြနေပါသတိပေးလိုက်ပါတယ်လက်ရှိကူးစက်မှုနှုန်းအတိုင်းဆိုရင်မကြခင်သတင်းပါအတွင်းမှာနိုင်ငံတော်ကအထူးကျန်းမာကူးသဆောင် ICU မှာရှိကြတဲ့ COVID ရောဂါလူနာပေါင်း9,000လောက်တဲ့ပိုများဖို့တည်ကြနေတယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံမှာလုပ်ငန်းခွင်အတွင်းအကြမ်းဖက်ခံရသူတွေနဲ့ချိတ်ချောက်နှောက်ယှက်မှုတွေကိုလုပ်ငန်းရှင်တွေကတားဆီးဟန်တားရေးအရေးယူဖို့အပြည်ပြည်ဆိုင်ရာအလုံသမတမကအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zina Abdul Rahman တို့ဖြစ်ကြပါတယ်ဒီကနေ့စနေနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့49နဲ့လိုင်းလမ်းမီတာ190ကနေကျွန်တော်တို့တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.